အစိုးရကအင်တာနက်ကိုဘယ်လိုပိတ်လဲဒီပိတ်ထားတဲ့အင်တာနက်ကိုကျော်လွှားနိုင်တဲ့နည်းလမ်းတွေရှိနိုင်မလားဒေါ့ကဘာတူမမှာအင်တာနက်ပိတ်ဆို့မှုတွေကများပြားလာပါတယ်။ SS Now လို့ခေါ်တဲ့ Digital အခွင့်အရေးအဖွဲ့အရပြီးခဲ့တဲ့နှစ်မှာအစိုးရကအရင်နှစ်များကအထက်အင်တာနက်ကိုပုံမပိတ်ဆို့ထားတာကိုဖော်ပြထားပါတယ်။များသောအားဖြင့်ရွေးကောက်ပွဲအချိန်ပြည်ပကဖြစ်တဲ့အချိန်ဆန္ဒပြပွဲတွေများတဲ့အချိန်မှာအစိုးရကအင်တာနက်ကိုယာယီပိတ်တဲ့အလေးထားရှိပါတယ်။အိန္ဒိယတချို့ဒေသတွေမှာဆိုလို့ရှိရင်အစိုးရကအင်တာနက်ကိုပိတ်တာအချိန်တရာကျော်လောက်တောင်ရှိပါတယ်။ဒီပြဿနာများပြီးတဲ့အချိန်အခါမှာများသောအားဖြင့်အင်တာနက်ကိုပြန်ပြီးတော့ဖွင့်ပေးပါတယ်။ဒါပေမဲ့မြန်မာနိုင်ငံတချို့ဒေသမှာနေထိုင်တဲ့လူတွေအတွက်တော့ဒီကံကြမ္မာမတူပါဘူး။အခုဆိုရင်ခိုင်းပြည်နယ်မှာအင်တာနက်ပိတ်တာနှစ်နှစ်ကျော်ရှိသွားပါပြီ။ချင်းပြည်နယ်တချို့နေရာတွေမှာလည်းအင်တာနက်ပိတ်တာတွေတွေ့ရပါတယ်။အစိုးရဘက်ကကြည့်မယ်ဆိုလို့ရှိရင်ဒီအင်တာနက်ပိတ်ဆို့မှုကိုသတင်းအတူမပြတ်အောင်နဲ့အကြမ်းဖက်ဝါဒရပ်တန့်အောင်လုပ်တယ်လို့ဖော်ပြထားပါတယ်။အင်တာနက်ပိတ်ဆို့တာကိုစန့်ကျင်တဲ့အဖွဲ့တွေကတော့အင်တာနက်ပိတ်ဆို့ခြင်းဟာစီးပွားရေးကိုနှိမ့်ခွေးစေပြီးလူတွေရဲ့နေစဉ်ဘဝကိုနှောက်ယှက်ပေးနိုင်တယ်လို့အရေးကြီးတဲ့ကျန်းမာရေးအခြေအနေတွေကိုမရနိုင်လို့ရှိရင်လူတွေရဲ့အသက်ကိုအန္တရာယ်ရှိတယ်လို့ညင်ထားပါဗျ။အဲ့လိုဆိုတော့အစိုးရကအင်တာနက်ကိုဘယ်လိုပိတ်တယ်လဲ။ကျွန်တော်တို့ web browser မှာ website တစ်ခုရဲ့လိပ်စာကိုရိုက်လို့ရှိရင်အဲ့ဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ phone မှာ app icon တစ်ခုကိုနှိမ့်လို့ရှိရင် domain name system လို့ခေါ်တဲ့ DNS ကကျွန်တော်တို့အဲ့ရိုက်တဲ့လိပ်စာကိုသတ်မှတ်ထားတဲ့နံပါတ်တွေကိုပြောင်းပြီးတော့မှကိုသွားခြင်းတဲ့ website ကိုခေါ်သွားပါတယ်။ကျွန်တော်တို့ website တခုသွားမယ်ဆိုလို့ရှိရင် internet company service provider တွေပေးထားတဲ့ data tower တွေကိုကျွန်တော်တို့ဖုန်းထဲကနေပြီးတော့ဘယ်ကိုသွားခြင်းလဲဆိုတာကိုကျွန်တော်တို့ data ပို့ပြီးတော့တောင်းဆိုရပါတယ်။အဲ့ဒီတောင်းဆိုတဲ့ data က data tower တွေရှိယူရောက်ပြီးတော့မှတစ်ဆင့်ကျွန်တော်တို့ဖုန်းထဲကိုပြန်လာပြီးတော့မှကိုသွားခြင်းတဲ့ website ရဲ့လိပ်စာနဲ့နေရာကိုကြောင်ပို့ပါတယ်အဲ့လိုလုပ်တဲ့အားဖြင့်ကျွန်တော်တို့ဖုန်းက IP address ကို data tower တွေကအကုန်လုံးသိနိုင်ပါတယ်အဲ့လိပ်စာကိုကြည့်လို့ရှိရင်ဒီ internet ပေးတဲ့ company တွေကကိုဖုန်းကွန်ပျူတာပြန်မရှိလဲဆိုတာသူတို့သိနိုင်ပါတယ်အဲ့ဒါကြောင့်မလို့အစိုးရက internet ကိုပိတ်ချင်တယ်ဆိုလို့ရှိရင် internet service company တွေကိုသွားပြီးလို့ရှိရင်ဒီနားပေါင်းဝန်းကျင်မှာရှိတဲ့ကွန်ပျူတာဖုန်းကထွက်လာတဲ့ data တွေကိုသွားလာမရအောင်ကတ်တက်လို့ရပါတယ်အလွယ်ကူနဲ့ဘာသာစကားအရပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဥပမာ internet တစ်ခုကမျိုးတစ်မျိုးလို့သဘောထားအောင်ရပါတယ်။အဲ့မျိုးထဲမှာရှိတဲ့လက်ဖက်ရည်ဆိုင်ကတော့ကျွန်တော်တို့သွားခြင်းတဲ့ internet ရဲ့ website တစ်ခုပေါ့နော်။အဲ့ဒါမှမဟုတ်လို့ရှိရင်လည်း app ကမျိုးထဲမှာရှိတဲ့စာတော့ဆိုင်တစ်ခု။အဲ့ဒီစာတော့ဆိုင်နဲ့လက်ဖက်ရည်ဆိုင်သွားခြင်းလို့ဆိုလို့ရှိရင်ကျွန်တော်တို့ internet ရှိတဲ့မျိုးထဲကိုဝင်ရမယ်။အဲ့လိုဝင်ဖို့အတွက်ကျွန်တော်တို့ bus ကားစီးပြီးတော့ဝင်ရမှာဖြစ်ပါတယ်။ဒီ bus ကတော့ ISP ပေါ့နော်။အဲ့ဒီလိုပဲကျွန်တော်တို့ကိုပေးတဲ့ company တွေကိုဘယ်ကိုသွားမယ်လို့ပြောလို့ရှိရင်ဒီ company တွေကကျွန်တော်တို့ပြရလာတာလဲဆိုတော့သိနိုင်ပါတယ်ကျွန်တော်တို့ဖုန်းမှာရှိတဲ့ IP address ကိုသူတို့သိနိုင်တယ်အဲ့လို့ဆိုတော့ကျွန်တော်ကမြို့ထဲရရှိတဲ့ဆိုင်ဆိုင်ကိုသွားမယ်အဲ့ဒါကြောင့်မို့ bus car ပေါ်တက်တယ်ဒါပေမဲ့ bus car ပေါ်တက်တဲ့အချိန်ခါမှာ bus car driver ကကျွန်တော်ကပြရလာတာလဲဆိုသိပါတယ်အဲ့လို့ဆိုတော့ကျွန်တော်ကရခိုင်ပြရလာတယ်ဆိုလို့ရှိရင်ဒီ bus car ကရခိုင်ပြရလာတဲ့လူတွေကိုမတင်နိုင်ပါဘူးလို့ညင်းလို့ရပါတယ်ရခိုင်ပြရလာတဲ့လူတွေအုပ်စုပဲဒီမြို့ထဲကိုမှာရှိတဲ့ website အဲ့မှာမို့လို့ရှိရင်လည်းစားလောက်ဆိုင်ကိုဝင်လို့မရဘူးလို့အဲ့လိုလုပ်လို့ရပါတယ်ဒီ internet ပိတ်ထားတာနဲ့ internet ကိုနှိမ့်အောင်လုပ်ထားတာတွေကိုကျော်သွားလို့ရတဲ့နည်းလမ်းရှိနိုင်မလားလူတိများတဲ့နည်းလမ်းတစ်ခုကတော့ VPN လို့ခေါ်ပါတယ် VPN က online ကိုသွားရင်ကိုယ့်ရဲ့ဖုန်းနဲ့ကွန်ပျူတာတွေအားလုံးမှာရှိတဲ့ ISP address လိပ်စာကိုဖုံးကွယ်ထားပေးတာပါ VPN ကတော့ကိုယ်သွားခြင်းတဲ့ website ရဲ့ server ကို directly မသွားဘဲနဲ့ VPN server ကနေတဆင့်သွားပြီးတော့မှကိုယ်သွားခြင်းတဲ့ website ကိုရောက်အောင်သွားတာပါဥပမာဆိုရင် VPN ကကိုယ်ပိုင်မှန်တွေကိုအမောင်မဲထားတဲ့ကာဒီစီစီးပြီးတော့ကိုသွားခြင်းနဲ့အင်တာနက်မျိုးတွေအားရှိတဲ့ website ရဲ့စားတော့ဆိုင်ကိုသွားမယ်ဆိုလို့ရှိရင်တာမန်လမ်းမသွားဘဲနဲ့ဒီမြန်လမ်းတွေကဖြတ်သွားတဲ့နည်းလမ်းတစ်ခုပါအင်တာနက်ပိတ်ဆို့မှုတွေကိုကျော်လောင်းအောင်လုပ်လို့ရတဲ့နောက်ဆုံးပုံနည်းပညာတစ်ခုရှိပါတယ်အဲ့ဒါကတော့ mesh network လို့ခေါ်ပါတယ်ဒါကတော့အင်တာနက်ပေးတဲ့ company တွေမှာရှိတဲ့ data တွေလွှင့်တဲ့ data tower ကိုအာမကူဘဲနဲ့ကိုအနားမှာရှိတဲ့ wifi အချင်းချင်းကိုထိစက်ထားတာပါဒီနီးပညာကတော့အတ္တစံမွေးကစားအဆင့်ပဲရှိသေးတဲ့နီးပညာကြောင့်အခုလောလောဆယ်မှာလက်ရှိအသုံးပြုတာမရှိသေးပါဘူးဒါပေမဲ့အင်တာနက်ပိတ်ခဲ့လို့ရှိရင်ဒီ mesh network နီးပညာကိုဘယ်လိုသုံးမလဲဆိုတာကိုအခုလောလောဆယ်မှာလေ့လာဆန်းသပ်လေ့ကျင်နေပါပြီဘာပဲပြောပြောအင်တာနက်ကိုပိတ်တာအခုခေတ်ပေါ်ဆက်စားရှိလို့ခေါ်နိုင်ပါတယ်အင်တာနက်ပိတ်တာပဲဖြစ်ဖြစ်ရေဒီယို TV ဆက်စားတာပဲဖြစ်ဖြစ်ရီမန်းချက်ကတော့တည်င်းအချက်လက်တွေကိုထိန်းချုပ်ဖို့လုပ်တာပဲဖြစ်ပါတယ်အင်တာနက်ပိတ်ပင်တားဆီးမှုဟာလူတွေ စူဝေးနိုင်ဖို့ခတ်အောင်အဲ့ဒါမှမဟုတ်ရှင်လူအခွင့်ရေးချိုးဖောက်တဲ့တည်င်းတွေပေါ်ပြဖို့ခတ်အောင်လုပ်တဲ့နီလန်တစ်ခုလို့ပြောနိုင်ပါတယ်ခင်ဗျာ